ယူကရိန်းဆိုရတက်တည်နဲ့ယူကရိန်းနိုင်ငံအရှိပိုင်းမှာရှိတဲ့ရုရှားဆိုရကိုထောက်ခံတဲ့ခွဲထွက်ရေးသမားတွေကြားအကျဉ်းသားအားလုံးလဲလှယ်အစီအစဉ်ကိုစတင်လိုက်ပြီဖြစ်ပါတယ်။ယူကရိန်းပဋိပက္ခ၅နှစ်ကြာကာလအတွင်းမှာနှစ်ဖက်သုံးကဖမ်းမိထားတဲ့အကျဉ်းသားတွေအားလုံးကိုသူတို့ရဲ့အိမ်ကိုပြန်နိုင်အောင်လဲလှယ်လိုက်တာဖြစ်တယ်လို့ယူကရိန်းသမားကဒီနေ့မှာပြောပါတယ်။ဒီနှစ်ဖက်သဘောတူညီချက်ကိုရုရှားသမားဗလာဒီမီယာပူတင်နဲ့ယူကရိန်းသမားဗလာဒီမီယာဇယ်လင်စကီတို့ပဲရစ်မြို့မှာအခုလအတွင်းသဘောတူခဲ့ကြတာဖြစ်ပါတယ်။နှစ်ဖက်ကျင်းသားလည်းလည်းအစည်းအဝေးကိုယူကရိန်းနိုင်ငံဒေါနက်စက်ဒေသကဟောလကမြို့နာကနေသက်ဂိတ်မှာလှုပ်ဆောင်မှာဖြစ်ပါတယ်။ယူကရိန်းဆိုရအနေနဲ့ခွဲထွက်ရေးသဘုံ89ရောက်ကိုလွှဲပြောင်းပေးမှာဖြစ်ပြီးတော့ယူကရိန်းနိုင်ငံရှေ့ဘက်ခြမ်းကခွဲထွက်ရေးသဘုံတွေအနေနဲ့တော့ယူကရိန်းဆိုရတပ်ဖွဲ့ဝင်55ရောက်ကိုလွှဲပြောင်းပေးမှာဖြစ်တဲ့ဆိုပြီးတော့ရုရှားနိုင်ငံက IRA သတင်းဌာနကဒီဒေါနက်စက်ပြည်သူ့တမနိုင်ငံဖြစ်တဲ့သူတို့ဘာသူတို့ကြီးများထားတဲ့အဖွဲ့ကတာဝန်ရှိသူတယောက်ကိုကူးကားပြီးတော့ပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းဆိုရတက်တီနဲ့ခွဲထွက်ရေးသမားတွေဟာနိုင်ငံအခြေပိုင်းကဒွန်ဘတ်ဒေသမှာ2014ခုနှစ်ကတိုက်ပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့ဒီတိုက်ပွဲတွေအတွင်းမှာလူပေါင်း13000လောက်တိစုံခဲ့ပါတယ်ခင်ဗျာ။